တမရော်ကသတင်းမီဒီယာသမားတွေအပါအဝင်ဆွဲဆိုထားတဲ့အမှုငါးမှုကိုကြည်အေးလိုက်ပြီးဖြစ်တဲ့အကြောင်းဒီကနေ့တမရော်ကာကွယ်ရေးဦးစီးချုပ်ရုံးကသတင်းထုတ်ပြန်ခဲ့ပါတယ်။တမရော်အနေနဲ့အခုလိုကြည်အေးပေးတာကိုသတင်းမီဒီယာသမားတွေဘက်ကလည်းကြိုးစားကြပြီးတော့အခုလိုကြည်အေးပေးတာဟာတမရော်အနေနဲ့သတင်းမီဒီယာတွေအပေါ်အမြင်ပြောင်းလဲလာတာဖြစ်တယ်လို့လည်းပြောဆိုတုံ့တက်ကြပါတယ်။ဘုရားရှင်မြန်မ ော်မင်းဆွေ11သတင်းတောက်ချုပ်ကိုဝေပြိုးတို့အပြင်တောင်တော်ကိုဂွန်တိတ်ကညွှန်းလန်းစီမှုဖြင့်တရားဆက်ဆိုထားတဲ့အခြားလူပုဂ္ဂိုလ်2ဦးရဲ့အမှုကိုလည်းကြီးပေးလိုက်တာဖြစ်ပါတယ်။ခုလိုကြီးပေးတာကိုကြိုဆိုပြီးတမတော်အနေနဲ့သဘောထားပြောင်းလဲလာတာဖြစ်တယ်လို့ AIRI သတင်းဌာနကအင်ဒါချုပ်ကိုရဲနီကခုလိုပြောပါတယ
်။သတင်းသမားတွေပြန်ဖြုတ်ပေးလိုက်တယ်ဆိုတဲ့ဥစ္စာရဲ့နောက်ပြီးတော့သူတို့အခုလိုမျိုးကျွန်တော်တို့ရဲ့အလုပ်ပေါ်မှာအတိအမှတ်ပြုတ်ရယ်ဆိုတဲ့ဥစ္စာကတော့ခုနကအမြင်ပြောင်းသွားတာပေါ့။ဆိုတဲ့အခါမှာအဲ့အမြင်ပြောင်းလဲမှုကရေရှည်ခံမယ်ဆိုလို့ရှိရင်တယောက်နဲ့တယောက်ဟိုတစ်ဖွဲ့နဲ့တစ်ဖွဲ့ respect ပေါ့နော်။လေးစားမှုရှိမယ်နောက်ပြီးတော့သူ့ရဲ့အလုပ်ကိုပြည်ပြောင်းလုပ်မယ်။ကိုပြည်ပြောင်းလုပ်မယ်ဆိုလို့ရှိရင်ဒီဟာကဘာမှဟိုပြက်တာပေါ်စရာမရှိဘူးလို့ထင်ပါတယ်ဗျာ
။အခုလိုသတင်းမီဒီယာသမားတွေကိုဆွဲဆူထားတဲ့အမှုကိုကြည်ရေးခြင်းဟာနိုင်ငံတော်နဲ့ပြည်သူတို့ရဲ့အကျိုးစီးပွားကိုအတူလက်တွဲလှုပ်ဆောင်နိုင်ရန်အတွက်တင်မုန်းချေပြီးရုပ်သိမ်းပေးခြင်းဖြစ်တယ်လို့သတင်းထုတ်ပြန်ချက်မှာပါရှိပါတယ်။တမတော်ဟာသတင်းမီဒီယာနဲ့ဆက်ဆံရေးပုံမကောင်းမွန်စီရင်ရည်ရွယ်ပြီးကြည်ပေးတာဖြစ်တယ်လို့နိုင်ငံလိလသုံးသက်သူဒေါက်တာရံမျိုးသိန်းကအခုလိုသုံးသက်ပါတယ
်။ကျွန်တော်မြင်တော့တမတော်အနေနဲ့ပေါ့လေသတင်းမီဒီယာတွေနဲ့ဆက်ဆံရေးပို့ပြီးတော့ကောင်းမွန်မှုလည်းရည်ရွယ်ပုံရတယ်။အဲနောက်ပြီးတော့ဒီမိုကရေစီအပြောင်းလဲနဲ့အရပ်ပတ်စစ်ဖက်ဆက်ဆံရေးပုံမှုကောင်းမွန်မှုလိုအပ်နေတဲ့အချိန်ကာလမှာသတင်းမီဒီယာရဲ့အခန်းကဏ္ဍကိုလည်းပဲပုံပြီးတော့အသိမှတ်ပြုလာတဲ့အနေအထားလို့ကျွန်တော်ကတော့သုံးသပ်ပါတယ
်။သတင်းမီဒီယာသမားတွေပေါ်တမတော်အနေနဲ့ကြေးပေးခြင်းကိုသတင်းမီဒီယာကောင်စီဖွဲ့ဝင်ကိုစီယာလိုင်ကလည်းအခုလိုပြောပါတယ
်။ဆိုတော့ဘယ်လိုပဲဖြစ်ဖြစ်မှားတာပါလဲ။ကျွန်တော်တို့ဒီလိုလိုရက်ကိုလည်းကျွန်တော်တို့ကြိုးဆိုပါတယ်။တော်တော်အနေနဲ့အခုလိုမျိုးသတင်းမီဒီယာတမားတွေနဲ့အခုလိုမျိုးမတိမမြတ်ထင်နေကြတွေကဒီနိုင်ငံဒီဆော်ရေးမှာတခုမှနောက်ဆက်ဖြစ်တယ်လို့ညာတို့ယူဆလာတော့မသိဘူးပေါ့လေဆိုတော့တမတော်ရဲ့သဘောထားကကျွန်တော်တို့ကနှမ်းစာတော့ပို့လို့လည်းပြောနှမ်းစာခက်တယ်ပေါ့လေဆိုတော့အခုတော့တို့ဘက်ကနေပြန်ပြီးတော့ကြံ short ပြီးတယ်ဆိုတော့မီဒီယာတွေပေါ်မှာအမြင်များပြောင်းသလားပေါ့နော်ဒါလည်းစစ်စစ်လားတစ်ချက်ပေါ့လေဒါမှမဟုတ်လို့ရှိရင်အခုလက်ရှိဒီနိုင်ငံမှာဖြစ်ပျက်နေတဲ့ကိစ္စတွေမှာသတင်းမီဒီယာတမားတွေနဲ့ကိုယ်ပေါင်းဆောင်ရမယ်ဆိုတဲ့အလူများရှိသွားတာပေါ့ဆိုဖြစ်နိုင်ကြရောများတယ
်ဒီကနေ့မှုကြည့်ရတဲ့တဲမှာသတင်းသမားတွေအပြင်တက်မတော်ကပုံမှန်9ကနဲ့ဆွဲဆူထားတဲ့နိုင်ငံတက်ကြွလှုပ်ရှားသူကိုထင်ကျော်နဲ့တောင်ငူဘာကသာဒုတိယဥက္ကဋ္ဌဝေယံသိန်းဦးဆောင်တဲ့ K2OA တညာဖွဲ့တို့ကိုဆွဲဆူထားတဲ့အမှုတွေကိုလည်းကြည့်ပြီးခဲ့ပါတယ်ဒါအပြင်တက်မတော်ကတရားဆွဲဆူထားပြီးမတရားသင်ဆက်သွယ်မှုနဲ့ရှစ်လကျော်ကြာဖမ်းဆီးခံထားတဲ့ EBSD ရဲ့ဘိုးကော်မတီဝင်ကိုမင်းထေးလည်းအပြစ်မရှိတဲ့အတွက်မုံမောက်တရားရုံးကပြန်လွတ်ပေးခဲ့ပါသေးတယ်ခင်ဗျာ